This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မင်္ဂလာရှိရမနက်ခင်းတခုဖြစ်ပါစေရှင်ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘီရိုကနေကြည်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဖေဖော်ဝါရီလ18ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုຫນွေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ18ရက်နေ့မနက်ပိုင်းရေဒီယို NUG စီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့လေကြောင်းတိုက်ခိုက်မှု BND ရဲ့ဂျုံတွေးရချိန်မှာဓာတုလက်နက်များရဲ့ BND ရဲ့ကာကွယ်နိုင်ရေးအကြံပြုချက်များထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်စစ်ပွဲများမှာတမယိုးကျလက်နက်များဖြစ်တာမှာပဲအစိတ်သင့်စီသောဓာတုပစ္စည်းများကိုစစ်လက်နက်များမှာတပ်ဆင်ပစ်ခတ်ခြင်းကြောင့်စစ်ဘက်ဆိုင်ရာပြစ်မှတ်များအပြင်အရက်သားများပါတေကြေတံရရလိရှိကြောင်းအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဓာတုလက်နက်များမှာအစိတ်များဟာပတ်ဝန်းကျင်မှာတံငွေအရည်နဲ့အမှုန့်စသဖြင့်ပုံစံမျိုးစုံနဲ့တည်ရှိနိုင်ပြီးတော့တာမန်အဝစားများလုံးကြုံစွာဝစ်ဆင်ခြင်းဖြင့်မကာကွယ်နိုင်ဘူးလို့ဆိုထားပါသည်။ဒါအပြင်ဓာတုလက်နဲ့ကြားရောက်ထားတဲ့နေရာအနီးတစ်ဝိုက်ကိုအကာအကွယ်ဝစ်ဆုံမပါဘဲတွားရောက်ခြင်း၊လက်ပလာဖြင့်ပစ္စည်းများကိုကင်တွဲခြင်း၊လူနာများကိုကြီးရှုခြင်းမပြုလို့ရဘဲအဆိုပါအစိတ်ဓာတ်များကိုထိတွေ့ရှုရှိုက်မြူချမိပါကအရေးပြား၊မျက်လုံး၊အသက်ရှူလမ်းကြောင်းနဲ့ဗစက်တို့မှတဆင့်ခန္ဓာကိုယ်အတွင်းဝင်ရောက်ပြီးအစိတ်တင့်စေကကျန်းမာရေးကိုထိခိုက်စေပြီးအသက်ဆုံးရှုံးသည့်အထိဖြစ်တတ်တယ်လို့သိရပါသည်။ဓာတုပစ္စည်းတစ်မျိုးချင်းစီအလိုက်အစိတ်တင့်မှုပုံစံမျိုးစုံရှိပြီးတော့၎င်းလက္ခဏာများကိုသိရှိထားရန်လိုအပ်ပြီးဓာတုအစိတ်သင့်မှုကြောင့်အရေးပြားအသက်ရှူလမ်းကြောင်းအဆုပ်နှလုံးအုံနှောင်းနဲ့အာယုံကြောအစာအိမ်ဥလမ်းကြောင်းနဲ့ကြွက်သားအဖွဲ့အစည်းတို့ကိုထိခိုက်ပျက်စီးစေတတ်တယ်လို့ဖော်ပြထားပါသည်။ဒါကြောင့်ထိခိုက်ဒဏ်ရာမရှိတော့လေအစိတ်သင့်လက္ခဏာရှိသူများရရှိထားတဲ့ဒဏ်ရာနဲ့မသက်ဆိုင်သောဝေဒနာခံစားနေရသူများခန္ဓာကိုယ်ထိခိုက်မှုတစုံတရာမရှိပါဘဲလူအများအပြားရုပ်ချီးတိဆုံမှုများပုံမှန်မဟုတ်သောအနက်အရည်နဲ့အငွေ့တို့ကိုတွေးရှိရပြီးတော့အစိတ်သင့်လက္ခဏာများပြသလာရင်ဓာတုအစိတ်သင့်မှုဟုယူဆနိုင်ကြောင်းထုတ်ပြန်ထားပါသည်။စေကောင်စီအားအရက်သားများအပေါ်လေကြောင်းအသုံးပြုတိုက်ခိုက်မှုများဇက်တိုက်ပြုလုပ်နေတာကြောင့်အရက်သားပြည်သူများအနေဖြင့်လေကြောင်းတိုက်ခိုက်မှုဘေးရန်တွေကြုံတွေ့ရချိန်မှာထိခိုက်မှုအနည်းဆုံးဖြစ်အောင်မိတို့ပြုမှုနေထိုင်ရမည်ကိုသိရှိစေရန်ရည်ရွယ်ထုတ်ပြန်ထားခြင်းဖြစ်ပါရယ်ခင်ဗျာ။ဆက်လက်ပြီးမင်းအောင်လှိုင်ကိုပြောချင်တာကကျွန်တော်တို့ခေါင်းတွေခြေတွေကိုဖိမနှင်းပါနဲလို့စစ်သားအချင်းချင်းညှဉ်းပန်းနှိပ်စက်မှုကြောင့်ထွက်ပြေးလာတဲ့တက်ကြက်ပြောတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ဖေဖော်ဝါရီလ15ရက်နေ့မှာမုံလွဲ12နာရီအချိန်ခန့်ကပခုတ်ကူမြို့နယ်အင်ပင်ကြီးရွာဂိတ်ကခလာရ254မှတက်ကြက်ဆံမှုကိုပိုင်နံပါတ်တာဝန်ဘူးမြင်းဆောင်433-111ထွက်ပြေးလာကြောင်းဘာမာ Revolution Rangers တပ်ဖွဲ့မှတရင်ထုတ်ပြန်ထားပါသည်တော်လိုင်းတပ်ဖွဲ့မှသွားရောက်ကဲတင်ခေါ်ဆောင်ခဲ့ရာအရိဂိတ်မှာစစ်သားအချင်းချင်းရိုင်းနှက်ထိုးချိတ်ခံထားရတာကြောင့်မျက်နှာနဲ့ခြေလက်များရောင်ရမ်းနေကတက်ဖွဲ့မှစေကူသားမှုများလှုပ်ဆောင်ပေးကထိမ့်သိမ်းထားပြီးတော့စစ်စေးမင်းမြတ်လျက်ရှိတယ်လို့ဖော်ပြထားပါတယ်တက်တွင်းညင်ပန်းနှိပ်စက်မှုကတော့တက်ထဲမှာခဏခဏကျွန်တော်အချုပ်ထဲရောက်ပါတယ်အိမ်ပင်စကမ်းမှာဆိုရင်ကျွန်တော်ဆိုရင်ထိုးလိုက်ချိတ်လိုက်ရိုက်လိုက်နှက်လိုက်ဖက်ထိတ်ဆိုရင်လေသူများထက်ပိုလို့ရတယ်ရဲဆိုတဲ့သူတွေကလည်းပြည်သူလူထုကိုဒုက္ခပေးတာများတယ်ပြည်သူတွေရဲ့စီကားဆန်ကားတွေကိုလည်းမတရားငွေညှစ်တယ်ကုန်ကားအစအကုန်လုံးကိုငွေညှစ်တယ်စီဆိုရင်လည်းတပုံးဆိုရင်ပတ်စံ9000ကောက်တယ်အဲ့ကောက်တဲ့ပတ်စံကိုလည်းသူတို့အိတ်ထဲ သူတို့ထဲ့ပါတယ်လို့တက်ကြက်ဆံမိုးကပြောဆိုထားပါတယ်ဆက်လက်ပြီးတော်လိုင်းရဲဘော်ရီစီစရောက်တော့ခနာကြောင်းမိပေမဲ့ညီအကိုအရင်ချလို့ပဲအတော်လေးကောင်းကြပါတယ်စေးလေးဆိုစေးလေးပြီးတယ်အရှင်းဆုံးပြောရရင်တော်လိုင်းရဲဘော်ရီနဲ့ဆက်လုသွားခြင်းပါတယ်တက်ကိုပြန်ရောက်ရင်လဲထောင်ချရင်ကြမဟုတ်ရင်အချုပ်ကြပြီးတော့ညင်ပန်းနှိပ်စက်ခံရမှာပါအခုဆိုတက်တွင်းနောက်ချံကအိုနာချိုးကန်းတွေပဲရှိပါတော့တယ်အားလုံးပေါင်း15ယောက်လောက်ပဲရှိမယ်နောက်ထပ်ရဲဘော်ရီကိုပြောချင်တာကတော့နောင်တရသင့်ပါပြီဒီရိတ်ခါလေးပြီးပြီးတော့စကန်သိန်းတွေတက်သိမ်းရတယ်ထိုးကျွေးခံရတယ်မင်းအွန်လိုင်းကိုပြောချင်တာကကျွန်တော်တို့ခေါင်းတွေခြေတွေကိုဖိမနှင်းပါနဲ့လက်အောင်ငယ်သားတွေကိုခွေးလိုမခိုင်းပါနဲ့ပြောချင်ပါတယ်လို့ဆိုထားပါတယ်ခင်ဗျာဆက်လက်ပြီးပုတ်ပြင်းမြို့နယ်အတွင်းစစ်ကောင်စီစစ်ကြောင်းကို3ရက်ဆက်တိုက်ခိုက်ခဲ့ပြီးတော့24ဦးထပ်မံတိုက်ဆုံတဲ့တရင်ကိုတင်ပြပေးပါမယ်။တနင်္လာနေ့တိုင်းကော့တောင်းခရိုင်ပုတ်ပြင်းမြို့နယ်အတွင်းစစ်ကြောင်းကို3ရက်ဆက်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်ဖက်မှ24ဦးထပ်မံတိုက်ဆုံခဲ့ကအများအပြားဒဏ်ရာရရှိခဲ့တယ်လို့ပုတ်ပြင်းမြို့နယ်ပြည်သူ့ရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ14ရက်နေ့မနက် 9:45 မိနစ်ခန့်မှာပုတ်ပြင်းမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်ပေါင်းစုကအင်အားတရာခန့်စစ်ကြောင်းထိုးလာရာထောင်စုံမဟက်အုပ်စုဘိုးသားရွာအနီးမှာအသင်ထောင်ထားတဲ့မိုင်းခွင်းတဲကိုရောက်ရှိလာပြီးတော့မိုင်းခွေတိုက်ခိုက်ခဲ့ပြီးအပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့ဆိုပါရီဖေဖော်ဝါရီလ16ရက်နေ့နေ့လယ် 7:45 မိနစ်မှာလေ၎င်းစစ်ကောင်စီစစ်ကြောင်းဟာ R0 နေရာကိုထပ်မံထိုးစစ်ဆင်လာတာကြောင့်လက်နက်ကြီးလက်နက်ငယ်များနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပြီးတော့တနအိခွဲအချိန်မှာဆုတ်ခွာခဲ့တယ်လို့သိရပါရီအဲဒီနောက်2နာရီနဲ့5နာရီခန့်တို့မှာထိတွေ့တိုက်ပွဲများထပ်မံဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကတိုက်ခိုက်ရေးဒရုန်းများကိုပါအသုံးပြုခဲ့ပါရီဘုံသီးချိတ်ဆွဲထားတဲ့စစ်ကောင်စီတိုက်ခိုက်ရေးဒရုန်းတစ်စီးကိုပူပေါင်းအဖွဲ့ဘက်ကပစ်ချနိုင်ခဲ့တာကြောင့်စစ်သား5ဦးတိဆုံးခဲ့တယ်လို့ဆိုပါရီအဆိုပါတိုက်ပွဲများအတွင်စစ်ကောင်စီတပ်ဖက်ကစုစုပေါင်း24ဦးထပ်မံတိဆုံးခဲ့ကအများအပြားဒဏ်ရာရရှိခဲ့ပြီးတော့ဒရုန်းနှစ်စီးကိုပစ်ချဖျက်ဆီးနိုင်ခဲ့ကမပေါက်ကွဲသေးတဲ့60မမဘုံသီးတစ်လုံးကိုတင်စီရရှိခဲ့တယ်လို့သိရပါရီအဆိုပါစစ်စင်ရေးကို KNL တပ်ရင်း233အမှတ်1တပ်ခွဲအမှတ်3တပ်ခွဲ KNU ပြည်သူ့စစ်အဖွဲ့ကော့တောင်းခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1တပ်ရင်းပုတ်ပြင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ Flying Star Force နဲ့ပုတ်ပြင်းမြို့နယ်ပြည်သူ့ရဲတပ်ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးအထိခိုက်မရှိဘဲပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီညောင်ရွှေမြို့နယ်မှာအင်အားတရာကျော်ဖြင့်စစ်ကြောင်းထိုးလာတဲ့ PNO နဲ့တိုက်ပွဲဖြစ်ပွားရာ PNO 5ဦးသေဆုံးပြီး4ဦးဖမ်းမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ16ရက်နေ့ညနေ2နာရီခွဲဝန်းကျင်ကမှာ PNO တပ်ရင်း1နဲ့တပ်ရင်း9တို့ပူးပေါင်းပြီးအင်အားတရာကျော်ဖြင့်ညောင်ရွှေမြို့နယ်အင်းလီဒေသရေဘူးကျေးရွာအနီးသို့ထိုးစစ်ဆင်လာခဲ့ကြောင်းအင်းလီပြည်သူ့ကာကွယ်ရေးတပ် IBDF မှသတင်းထုတ်ပြန်ထားပါသည်။ထို့သို့ထိုးစစ်ဆင်လာခဲ့ရာအင်းလီပြည်သူ့ကာကွယ်ရေးတပ် IBDF အမှတ်13339တပ်ရင်းနဲ့မဟာမိတ်တပ်များဖြစ်တဲ့ပြားစစ်ကြောင်းဖေကုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနဲ့ PKPDF2 အမှတ်13936တပ်ရင်းနဲ့အလဲပိုင်းတိုင်းအထူးစစ်ဆင်ရေးတပ်ဖွဲ့များပူးပေါင်းပြီးတော့3နာရီခွဲခန့်ကြာထိတွေ့မှုဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲအတွင်းအကြမ်းဖက်စစ်တပ်ဖက်မှလေယာဉ်ဖြင့်3ချိန်လက်နက်ကြီးဖြင့်အချိန်ကြီး50ခန့်ပစ်ကူပေးခဲ့တော်လေတပ်ရင်းနဲ့မဟာမိတ်တပ်ရင်းများရဲ့ရဲဘော်များအထိခိုက်မရှိဘဲအောင်မြင်စွာခုခံတိုက်ခိုက်နိုင်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ပွဲအတွင်း PNO ဘက်မှ5ဦးထက်မနည်းသေဆုံးပြီးတော့4ဦးအရှင်ဖမ်းဆီးရမိကတပ်နက်5လက်၊ကြီးပေါက်9ပေါက်နဲ့ကြီးအချို့ကိုသိမ်းဆီးရရှိခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီပခုတ်ကူမှာငွေကြီးကောက်ခံနေတဲ့ပြူစောတိဂိတ်ကိုအနီးကပစ်ခတ်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူမြို့နယ်အမှတ်3ရပ်ကွက်အောင်ချမ်းသာကွက်တင်မှာစစ်စေးရေးဂိတ်ဖွင့်ထားပြီးတော့ငွေကြီးကောက်ခံနေတဲ့ပြူစောတိဂိတ်ကိုအနီးကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ရွှေညာမြေ PDF ကထုတ်ပြန်ထားပါရီ။ဖေဖော်ဝါရီလ15ရက်နေ့မနက်ပိုင်းမှာရပ်ကွက်အုပ်ချုပ်ရေးမှူးဦးဆောင်ကပြူစောတိများကဖွင့်ထားတဲ့လမ်းသွာလမ်းလာများကိုအထက်မှငွေကြီးကောက်ခံနေတဲ့အစူပါဂိတ်စခန်းကိုမြိုင်ပကဖတရင်တုံတက်ခွဲလေးနဲ့ရွှေညာမြေ PDF တို့ကတွားရောက်တိုက်ခိုက်ခဲ့တာလို့ဆိုပါရီတိုက်ခိုက်မှုအတွင်ရက်ကွက်အုပ်ချုပ်ရေးမှူးတာပြူဖိုးခွားအပါဝင်ပြူ၃ယောက်နေရာမှာပဲတိုက်ဆုံသွားခဲ့ပြီးတော့၎င်းတို့ရဲ့ရုပ်အလောင်းများအားပခုတ်ကူစေးရုံကိုပို့ဆောင်ခဲ့ကထိုနေ့ညနေပိုင်းမှာပဲတင်းကြိုလိုက်တယ်လို့သိရပါရီထို့အပြင်ပြူတချို့ထွက်ပြေးလွတ်မြောက်သွားခဲ့ပြီးတော့ကာကွယ်ရေးဘော်များလည်းအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါရီခင်ဗျာဆလဘီအမ်းမာစစ်ကောင်စီရဲ့စစ်ကြံမိုင်းတလုံးပောက်ကွဲခဲ့ပြီးတော့ဒေသခံတအူးတီဆုံးကတအူးတန်ရာရတဲ့တရင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အမ်းမြို့မှာစစ်ကောင်စီကထောင်ထားခဲ့တဲ့စစ်ကြံမိုင်းတလုံးကိုတနင်္မီယာကပောက်ကွဲမှုဖြစ်ပွားခဲ့ပြီးဒေသခံပြည်သူတအူးတီဆုံးကတအူးတန်ရာရခဲ့တယ်လို့ Arakan Princess Media ကဖော်ပြထားပါတယ်။ဖေဖော်ဝါရီလ16ရက်နေ့ညနေ 9:00 ခွဲလောက်မှာတက်တောင်မြို့အမှတ်3ရပ်ကွက်ကအသက်18နှစ်အရွယ်ကိုညင်ညီဆိုးကိုကျော်ဝင်းထွန်းနဲ့မောင်နေဝင်းဆိုးတို့၃ဦးကတယ်လီနော့တာဝါတိုင်းရှိရာတောင် ောင်းကိုပိနေသည့်ခူးဖို့ထွက်လာချိန်မှာမိုင်းနှင်းမိခဲ့တာဖြစ်ပြီးတော့ပောက်ကွဲမှုဖြစ်ပွားခဲ့တာလို့သိရပါတယ်။မိုင်းပောက်ကွဲမှုကြောင့်ကိုညင်ကြီးဆိုးမှာညာဘက်ခြေထောက်ပြတ်ထွက်သွားခဲ့ပြီးတော့ခန္ဓာကိုယ်အနှံ့ပြင်းထန်ဒဏ်ရာရရှိခဲ့ပြီးနေရာမှာပဲတည်ဆုံးခဲ့ပါတယ်။ဒါအပြင်မောင်ကျော်ဝင်းထွန်းရဲ့ဘယ်ဘက်လက်နဲ့ညာဘက်ပေါင်နဲ့ကြောကုန်းတို့မှာလည်းမိုင်းစားထိမှန်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။အရခပြည်သူတော်လှန်ရေးအစိုးရအနေဖြင့်အရခဒေသအတွင်းမှာမိုင်းနဲ့စစ်ကြံလက်နဲ့ NDA အသိပညာပေးလုပ်ငန်းများဆောင်ရွက်နေပြီးတော့မိုင်းရှင်းလင်းရေးလုပ်ငန်းများကိုလည်းဇက်တိုက်လှုပ်ဆောင်နေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမီဒီယာဖန်စီစစ်မှုထမ်းခိုင်းစီခံရတဲ့စစ်ကောင်စီတပ်သား3ဦး KNL ထံလက်နက်ချအလင်းဝင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စစ်ကောင်စီကမီဒီယာဖန်စီပြီးပြည်သူစစ်မှုထမ်းခိုင်းစီခံရတဲ့စစ်ကောင်စီတပ်သား3ဦးလက်နက်များနဲ့တကွာ KNL တပ်ရင်း6ထံလက်နက်ချအလင်းဝင်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီ18ရက်နေ့မှာကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နယ်မြေခလွယ်လူထုခရိုင်လေတုံမြို့နယ်က KNL တပ်ရင်း6ထံကိုစစ်ကောင်စီတပ်သား3ဦးလက်နက်များယူဆောင်ကအလင်းဝင်လာခဲ့တယ်လို့ဆိုပါတယ်။၎င်းတပ်သား3ဦးဟာအသက်22နှစ်အရွယ်တပ်သားမြတ်မင်းသူ24နှစ်အရွယ်တပ်သားဝင်းမင်းကိုနဲ့20အရွယ်တပ်သားမိုးတောက်ရန်တို့ဖြစ်ကြပြီးတော့ MA3 တနက်နှစ်လက် MA1 တနက်တစ်လက်ကြီပေါင်း12ခု G986 တောင်းနဲ့လက်ပစ်ပုံတလုံးတို့ကိုယူဆောင်လာခဲ့တယ်လို့သိရပါတယ်။၎င်းတို့3ဦးဟာစစ်ကောင်စီကမတရားဖမ်းဆီးခဲ့ကပြည်သူ့စစ်မှုထမ်းအဖြစ်အတင်းအဓမ္မစီခိုင်းခံရသူများဖြစ်ကြပြီးတော့လက်နက်နဲ့တကွအလင်းဝင်ရောက်ခဲ့တာကြောင့်တာဝန်ရှိသူများကတဦးလင်ငွေကျပ်10သိန်းစီချင်းမြင့်ပေးခဲ့တာလို့ဖော်ပြထားပါတယ်။အကြံပေးစစ်တပ်ရဲ့မတရားဖမ်းဆီးခံရကအတင်းအဓမ္မစစ်မှုထမ်းစီခိုင်းခံရတဲ့တပ်သားများအနေဖြင့်ဤဆက်ရတော်လှန်ရေးတပ်များနဲ့ပြည်သူ့ကာကွယ်ရေးတပ်များထံကိုရာရာနှီးလန့်ဖြင့်လက်နက်ချအလင်းဝင်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွင်းနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ຫນွေဦးမိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါတော်ရရှင်များရှင်အခုချိန်ကစပြီးရီဒီယိုအန်ယူဂျီရဲ့2025ခုနှစ်ဖေဖော်ဝါရီ18ရက်နေ့မနက်ခင်းပြည်ရင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်ပါ။ကဘာရင်ကျေးမှုအမွေနှင့်ပကံနေတာကိုလေးချောင်းတိုက်ခိုက်တဲ့စစ်ကောင်စီကိုနိုင်ငံတကာတရားရုံးတွင်အရေးယူနိုင်ရန် NUG ဆောင်ရွက်မဲ့သတင်းကိုဥစွာတင်ပြပေးပါမယ်။2025ခုနှစ်ဖေဖော်ဝါရီ13ရက်နေ့နနက်9နာရီခန့်တွင်အကြမ်းဖက်စစ်ကောင်စီလေးတပ်မှကဘာမွေနှင့်စီရင်ဝင်ပကံဒီတာအတွင်ရှိဂျိုးကန်ရွာနှင့်ကြောက်ပင်ကန်ရွာကြားသို့လေးချောင်းတိုက်ခိုက်မှုများပြုလုပ်ခဲ့ကြောင်းလေးချောင်းတိုက်ခိုက်မှုကိုမပြုလုပ်ခင်အစောပိုင်းရက်များတွင်လည်းကဘာမွေနှင့်စီရင်ဝင်ပကံဒီတာရှိရွာများအတွင်အင်းအားရာချီစစ်ကြောင်းထိုးခြင်းဒေသခံလူငယ်များအားပေါ်တာဆွဲခြင်းများပြုလုပ်ခဲ့ကြောင်းအမျိုးသားရင်ငွေရေးအစိုးရအမွေနှင့်ဆိုင်ရာကြားကာလစီမံအုပ်ချုပ်မှုဗဟုအဖွဲ့မှတရင်ထုတ်ပြန်ပါတယ်ထိုကဲ့သို့တံပိုးဖြဲ့၍မရနိုင်သည့်အမွေနှင့်များကိုစစ်ရေးပြစ်မှတ်ထား၍ဖျက်ဆီးခြင်းသည်မိမိလူမျိုးတို့၏တမိုင်းတံပိုးအရေးမြင့်များကိုဖျက်ဆီးခြင်းဖြစ်၍လွန်စွာလူသားမဆန်သည့်အလို့ရဖြစ်ခြင်းမြန်မာနိုင်ငံသည်ဒီဂျနီဗာကွန်ဗင်းရှင်းနှင့်တီဟာကွန်ဗင်းရှင်းကိုလက်မှတ်ရေးထိုးထားသောနိုင်ငံတနိုင်ငံဖြစ်ရာစစ်ကောင်စီလုံရက်သည့်ဂျနီဗာကွန်ဗင်းရှင်းပါစည်ရေးပြတ်မှတ်မဟုတ်သည့်နေရာများကိုချိုးဖောက်ကျူးလွန်တိုက်ခိုက်ခြင်းဒီဟာကွန်ဗင်းရှင်းပါယဉ်ကျေးမှုအမွေနှင့်နေရာကိုတိုက်ခိုက်ခြင်းဖြင့်စစ်ရာဇဝတ်မှုကျူးလွန်ခြင်းမြန်မာနိုင်ငံ၏တည်ဆဲရှိဟောင်းအဆောက်အုံများကာကွယ်ထိန်းသိမ်းရေးဥပဒေပုံမှ16ကာဂျီကိုကျူးလွန်ခြင်းတို့ကြောင့်စစ်ကောင်စီလုံရက်အပေါ်အမျိုးသားရင်ငွေရေးအစိုးရကပြင်းထန်စွာသတိပေးရှုံချလိုက်ကြောင်းနဲ့နိုင်ငံတကာတရားရုံးပြည်တွင်းတရားရုံးအရရက်တို့အရာအရေးယူနိုင်ရေးဆောင်ရွက်သွားမည်ဖြစ်ကြောင်းအသိပေးကြေညာထားပါတယ်ရှင်ဆက်လက်ပြီးဂျာမနီနိုင်ငံမြူနစ်မြို့တွင်ကျင်းပသည့်လုံခြုံရေးညီလာခံသို့ပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်တက်ရောက်ဆွေးနွေးခဲ့တဲ့တင်ကိုတင်ပြပါမယ်ဂျာမနီနိုင်ငံမြူနစ်မြို့တွင်ကျင်းပသည့်လုံခြုံရေးညီလာခံသို့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်တက်ရောက်ခဲ့ပြီးကမ္ဘာတဝန်းဒီမိုကရေစီဦးတည်ရများGlobal Democracy Trend ဆွေးနွေးပွဲတွင်ပါဝင်ဆွေးနွေးခဲ့တယ်လို့နိုင်ငံခြားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။နိုင်ငံခြားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကပထဝီအနေထားရမြန်မာနိုင်ငံဟာဒီမိုကရေစီကိုတိတ်အားမပေးတဲ့နိုင်ငံတွေကြားမှာရှိနေပါတယ်။မြန်မာနိုင်ငံလွတ်လပ်မှုနဲ့ဒီမိုကရေစီရေးကိုအားပေးမဲ့မဟာမိတ်တွေမိတ်ဆွေတွေလိုအပ်တဲ့အတွက်ဒီနေ့မြူနစ်လုံခြုံရေးညီလာခံကိုတက်ရောက်တာဖြစ်ကြောင်းဆွေးနွေးပြောကြားခဲ့ပါတယ်။အဆိုပါကမ္ဘာတဝန်းဒီမိုကရေစီဦးတည်ရများ Global DemocracyTrend ဆွေးနွေးပွဲတွင်အမေရိကန်အထက်လွှတ်တော်အမတ် Senator Christopher Eckons ၊ Ghana လွှတ်တော်အမတ်ပိုလန်လွှတ်တော်အမတ်ပါဝင်ဆွေးနွေးခဲ့ပါတယ်ရှင်။ န်ကြီးတော်ရွာလူမဲရောတခင်မဖျားเจ้าထိုင်ဖုံးကြီးဖြစ်သူတက်ဖြတ်ခရမှုစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ပြီးစစ်ဆေးရေးများစတင်နေပြီဖြစ်တဲ့တဲ့ရင်ကိုဆက်လက်တင်ပြပါမယ်။ရွှေဘိုမြို့နယ်ကန်ကြီးတော်ကျေးရွာလူမဲရောတခင်မဖျားเจ้าထိုင်ဖုံးကြီးဖြစ်သူတက်ဖြတ်ခရမှုစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ပြီးစစ်ဆေးရေးများစတင်နေပြီဖြစ်ကြောင်းအမျိုးသားရင်သွေးရေးအစိုးရပြည်ထောင်ဝင်ကြီးဌာနကဖေဖော်ဝါရီလ18ရက်မှာတရင်ထုတ်ပြန်ဖော်ပြပါရယ်ရွှေဘိုမြို့နယ်ကန်ကြီးတော်ကျေးရွာလူမဲရောတခင်မဖျားเจ้าထိုင်ဖုံးကြီးဖြစ်သူအသက်44နှစ်ဝါရော9ဝါရှိ Father Martin Donald ရဲနိုင်ဝင်းကို February 14ရက်နေ့တွင်ဒေသကာကွယ်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့အဖွဲ့ဝင်10ဦးပါဝင်သောအဖွဲ့ကတပ်ဖြတ်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။တန်တရားတရားခံ10ဦးကိုနေချင်းပင်ဖမ်းဆီးခဲ့ပြီးကာကွယ်ဝင်ကြီးဌာနကစစ်ခုံရုံးတင်စစ်ဆေးပြီးတရားဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့ထုတ်ပြန်ပါတယ်ရှင်။မြဝတီကြားဖြတ်လုပ်ငန်းများတွင်ဂျပန်လူမျိုးစေဥခန့်ရှိနေသေးဟုလွတ်မြောက်လာသည့်16နှစ်အရွယ်ဂျပန်လူငယ်ပြောဆိုတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။မြန်မာနိုင်ငံမြဝတီရှိကြားဖြတ်လုပ်ငန်းများတွင်အတင်းကျပ်ခိုင်းစေခံရသည့်ဂျပန်စေကျော်တက်တဦးသည်နိုင်ငံတွင်းရာဇဝတ်ကိုင်း၏အခြေစိုက်စခန်းတွင်အခြားဂျပန်လူမျိုးစေဥခန့်ရှိသည်ဟုပြောဆိုကြောင်းထိုင်းစစ်တပ်သတင်းရင်းမြစ်များကစနေနေ့တွင်ပြောကြားချက်အရသိရပါသည်။ထိုင်းစစ်တပ်နဲ့အခြားသတင်းရင်းမြစ်များ၏အဆိုအရဆိုဘာဆေကျော်တက်ဂျပန်လူငယ်သည်ဆိုရှယ်မီဒီယာပေါ်တွင်အလုလျှောက်ထားပြီးနောက်ဒီဇင်ဘာလကဂျပန်နိုင်ငံမှထိုင်းနိုင်ငံသို့ထွက်ခွာသွားခဲ့လို့သိရပါတယ်။၎င်းအားထိုင်းနယ်ဆက်နီးကရင်ပြည်နယ်ရှိတရုတ်ကြားဖြန့်လုပ်ငန်းသို့ခေါ်ဆောင်သွားခဲ့ပြီးဂျပန်လူမျိုးများကိုပြစ်ပတ်ထားလှည့်စားမှုများလုပ်ရန်ဖိအားပေးခံခဲ့ရတယ်လို့သိရပါတယ်။အဆိုပါဂျပန်လူငယ်သည်ယခုလစောပိုင်းတွင်၎င်း၏မိသားစုထံမှတဆင့်ဂျပန်ရဲထံဆက်သွယ်ခဲ့ကအကူအညီတောင်းခံခဲ့ပြီးဂျပန်နိုင်ငံ၏တောင်းဆိုမှုအရထိုင်းအာဏာပိုင်တွေကသူ့ကိုဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံကနေထိုင်းဖက်ချန်းကိုလွှဲပြောင်းပေးအပ်ခဲ့လို့သိရပါတယ်။ပြီးခဲ့သည့်လကအွန်လိုင်းဂိမ်းမှတည်တဲ့အသက်29နှစ်အရွယ်ရှိအမျိုးသားတဦးဤလိန်လယ်လှည့်ဖျားခံရပြီးနောက်မြန်မာနိုင်ငံတွင်လိန်လယ်လှည့်ဖျားရန်လုခံခဲ့ရတဲ့အသက်18နှစ်အရွယ်ဂျပန်ထက်တန်းចောင်းသားတဦးဟာထိုင်းနိုင်ငံတွင်အကာအကွယ်ပေးမှုအောက်တွင်ထားခဲ့ရတယ်လို့သိရပါတယ်ရှင်။ဆက်လက်ပြီးထိုင်းနိုင်ငံနေဆက်တုံရောက်ရှိလာတဲ့တော်လှန်ပြည်သူများအနေနဲ့ရောင်နီလာယာလန်ဆက်ဖောက်ကို February 19ရက်နေ့နောက်ဆုံးထားကနေထိုင်ခွင့်လျှောက်ထားနိုင်တဲ့သတင်းကိုတင်ပြပါမယ်။ထိုင်းနိုင်ငံနေဆက်တုံရောက်ရှိလာတဲ့တော်လှန်ပြည်သူများအနေနဲ့ရောင်နီလာယာလန်ဆက်ဖောက်ကို February 19ရက်နေ့နောက်ဆုံးထားကနေထိုင်ခွင့်လျှောက်ထားနိုင်တယ်လို့သိရပါတယ်။ February 19ရက်သတင်းထုတ်ပြန်ချက်အရနေဆက်ရှိ activities နဲ့ CDMR အတွက် Director ကူပေါ့ဤရောင်နီလာယာလန်အဖွဲ့သားများမှတော်လှန်ပြည်သူများထံသို့ရခင်ပထမကြိမ်လေးလတစ်ဖြတ်ဆက်ဖောက်စီစဉ်ထားရှိခဲ့လို့ဖော်ပြပါတယ်။ပထမကြိမ်လေးလတစ်ဖြတ်တွင်စုစုပေါင်းလူဦးရေ98ဦးလက်ခံထားရှိခဲ့ပြီးထိုင်းဘတ် 38,400 သုံးပြုကူညီစီစဉ်နိုင်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်။ယခင်3လသာပေးနေထိုင်သောအစီအစဉ်အားယခုခါတွင်6လနေထိုင်ခွင့်ပေးသွားမည်ဖြစ်ကာတတိယကြိမ် safe house ပြန်လည်လက်ခံသွားတော့မည်ဖြစ်၍ February 19ရက်နောက်ဆုံးထားပြီးလျှောက်ထားနိုင်တယ်လို့ဖော်ပြပါတယ်။ safe house ကူညီမှုဆောင်ရွက်ချက်ကိုတော့2024ခုနှစ်ဇူလိုင်လကတည်းကစတင်ဆောင်ရွက်ခဲ့ပြီး9လအတွင်းလူဦးရေ211ဦးအတွက်ဆောင်ရွက်ကူညီပေးနိုင်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်ရှင်။ဖြတ် Wide Awake Film Screening and Food Fair မှာရန်ပုံငွေဩစတြေးလျဒေါ်လာ 16,000 ကျော်ရရှိခဲ့တဲ့တင်ကိုနောက်ဆုံးတင်ပြပေးသွားပါမယ်။ February 9ရက်မှာကျင်းပခဲ့တဲ့ဖြတ် Wide Awake Film Screening and Food Fair Melbourne Screening တရုတ်ဆောင်မင်းမော်ကွင်းကြော်ကြော်ထဲလွင် Together Production တို့နဲ့အတူကျင်းပပြုလုပ်ခဲ့ပြီးကိုကျော့လက်မှတ်ပါရှိသောဖြတ်တဆိတ်ပစ္စည်းများလေလံတင်ရောင်းချမှုအစားတောင်များနဲ့အခြားတော်လှန်ရေးပစ္စည်းများရောင်းချမှုတို့အတွက်ရန်ပုံငွေဒေါ်လာ 16,000 ကျော်ရရှိခဲ့ကြောင်း Support for Myanmar from Australia ကဖော်ပြပါတယ်။ကြွားရောက်အားဖြစ်ခဲ့ကြသောတော်လှန်ရေးအင်အားစုတည်တည်နဲ့ခုချိန်ထိသွေးမအေးပဲပါဝင်တော်လှန်နေဆဲဖြစ်တဲ့ညီကိုမောင်မတဦးတယောက်ချင်းစီတိုင်းကိုကျေးဇူးအထူးတင်ရှိပါကြောင်းနဲ့ရရှိခဲ့သောရန်ပုံငွေများအားဖြတ်အဖွဲ့သားများမှတဆင့်ထိရောက်ကျိုးရှိစွာအသုံးပြုသွားမည်ဖြစ်ကြောင်းသိရပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်ခရှဲလူကပေးပို့ထားတာဖြစ်ပါရရှင်
။ဟုတ်ကဲ့ဟို Jason ဝေမာတက်ရှိစေပြီးဝေးနေပါတော့နော်။ Jason ကိုကျွန်တော်တို့အားကြီးပြောစရာရှိဘူး။ကျွန်တော်ရဲ့ဆူတောင်းနေစရာတော့ကျမပါလိမ့်ဆိုရင်အားလုံးလည်းဆူတောင်းပါရဲ့ပြီးတော့အစုံဝေးတဲ့မတရားနေတဲ့ဒီပြက်ကလေးထုတ်တဲ့ပွဲမှာကျွန်တော်ရဲ့အပေါ်လေးကိုပါဝင်ဝင်ရတဲ့အတွက်လည်းကျွန်တော်ကမှဒါဟို ကျော်ပြလို့မရတော့ကြီးမာတဲ့ဗတ်တရားတစ်ခုအမွေတစ်ခုဖြစ်ပါတယ်။အဲ့အတွက်ကျွန်တော်တက်ကတော့ကုန်ပြီးလို့မဆုံးတဲ့အခွင့်အရေးတစ်ခုပါ။အဲ့အတွက်ဒီပေါင်းဝေးရအတွက်ကျေးဇူးတင်တယ်။ဘယ်လိုလဲမရနိုင်ပဲပြက်ကြယ်လို့လည်းငယ်တဲ့သိဖို့သိစေနိုင်ဖို့ကြိုးစားမယ်။ဘယ်လိုသိရှိတာမယ်။အားလုံးလည်းပြက်ကြယ်လို့ဗတ်တရားအနေနဲ့ပြုကြဖို့အားတိုက်တွန်းခြင်းနဲ့ပြီးတော့မေးစုမွေးလေးကပ်ပေးပါ။သူတို့ကပါဝင်ရင်းနဲ့ကျွန်တော်လုံအောင်ရရားတွေကိုပြေပါလို့ဆောင်ရင်းနဲ့ခေးဆောင်ပြီးသူတို့ပါကြမယ်။ဒါမေးစုလိုခြင်းနဲ့ဒီလိုလေးစိတ်တက်လို့လည်းကျွန်တော်ယုံကြည်တယ်။အဲ့ကဲအားလုံးကျေးဇူးတင်တယ်မေးစုနဲ့ကျွန်တော်ပါစီလို့ရည်ရွယ်ဆုတောင်းပေးကြပါကျွန်တော်လည်းရည်ရွယ်ဆုတောင်းပေးပါတယ်။ Okay
ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော်လင်းရေးကြပြမှာတော့နေသွင်းနိုင်ရေးသားထားတဲ့ပြန်မလာတော့တဲ့ရာသီဥတုလို့အမည်ရတဲ့တော်လင်းရေးကြပြကိုຫນွေဦးမိုးကခန်းစာရွတ်ဖတ်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင်
။ပြန်မလာတော့တဲ့ရာသီဥတု။တုံညအကြိုက်ဆုံးအရာတနတ်အကြောက်ဆုံးအရာစစ်ပွဲအမုန်းဆုံးအရာလေရင်ပြန်အဲ့ကြီးတဲ့သူတွေအတွက်ခမည်းတော်ရဲ့ကိုကျင်းစာတရားကိုမှတ်ကြောက်တင်ဖို့သွေးနဲ့တက်ပြုတ်ထားတဲ့မှတ်တမ်းရုပ်ရှင်နိုင်ငံပိုင်ရုပ်သံမှာအမှန်တရားသိဆုံးနေလို့နှွေဦးပိတ်ကမှယုံတင်ပြလိုက်တယ်သွေးကိုရေးတော့လေသွေးရဲ့နေရင်မှာအတ္တနဲ့အကြောက်တရားကလွဲပြီးဘာမှအတိတ်ပဲမပွင့်သူများသိနေတဲ့တခြင်းကိုဖွင့်ရှင်နေတဲ့အတ္တကိုရှက်ကြဘလို့နေတိုင်းရင်ကျေးကြမလဲမေခွန်းကိုကြောပေးပြီးလူသေးကောင်းလို့ရှင်တန်မှုနဲ့လေချုံရင်စွန့်အနေကြတဲ့နွားတွေနာနေတဲ့ဇက်နဲ့ပျော်ပွဲစားတဲ့မြင့်မှာစကားစမီဆိုးလို့ခမရတို့လိပ်ပြလုံပါစေနှစ်မြင်ကွင်းထဲနေအောင်ကြည်ကအရတာမိတ်ကဘာကြီးရဲ့ဝတ်ဒုက္ခကရှေလျားလွန်လှရဲ့လေတုထဲသွေးညီနန်းကဝီလင်းလိုပျော်ဝင်လာအမေတို့ရဲ့ရုပ်နဲ့ခန္ဓာမှာမကျွတ်လွတ်တော့တဲ့မျက်ရည်တစ်စေးပင်လေလိုလေးလံနေပါပေါ့နာတင်တေးသွားရုပ်တံမှာမိခင်ဟာဂျွာထဲကနေမြားတစ်စင်းလိုအပြေးအလွှားကြောင်းစီရောက်တော့သားလေးရဲ့အလောင်းကိုမြင်ရှာတယ်သားလေးလွတ်အောင်ပြေးနိုင်မဲလို့အမေအောင့်မိနေတာတဲ့သားမရှိတာရွှေအိုးမရှိတော့တာပဲမိခင်ဟာသွေးစွန်းနေတဲ့စကြဝဠာအထုပ်အပိုးကိုပွေးလို့ပိန်လီနေတဲ့အယိုးအသားတွေကသွေးရဲ့မြစ်ဟာရမ်းငွေတွေကြားရှက်ကြီးတငယ်ငိုကြွေးလိုက်တော့တယ်မျက်ရည်ကျသူအကယ်ဒမီရတဲ့ခင်မှာငါတို့ဟာရွှေတစိတ်ရခဲ့ကြစက်ရက်တည်းမှာသွေးစွန်းနေတဲ့ခေါင်းလောင်းနဲ့စာတင်ခုံလေးများဖယူဖယဲလွင့်ကျဲအလောင်းတွေစီပြေးလွှားလာနေတဲ့လက်ကျန်ခြေတံများတုန်ခါလို့နာလွန်းလို့မေမေယာတားကိုတတ်လိုက်ပါတဲ့အတီးပြုတ်စေအမိနာမများအတီးပြုတ်စေအသက်များအသက်ကိုထုတ်ထားတဲ့ဖက်များသွေးစွန်းကုန်ပါပေါ့တုံးပကတ်လွှဲတဲ့လက်ဟာကဘာကိုကင်လှုပ်တဲ့လွှဲเสียပကတ်မရှိတော့တဲ့အခါမိခင်တွေဟာတနတ်မောင်းခလုတ်ကိုတတိုင်းတိုင်းဆွဲညှစ်ပြစ်လိုက်ကြတယ်အာနာရှင်တွေသေပြီးရောတဲ့လေဘာကိုချစ်ရမလဲဓမ္မဘာကိုမချစ်ရဘူးလဲအတ္တမအမေမရှိအဖေမရှိတုံညာပုံချင်းထက်ကခေါလောင်းတန်အစုံးမှာမျက်ခင်းလေးတွေဟာကပါမကြေဘူးတခြင်းနဲ့ကြောင်းစင်ခဲ့ကြတယ်ပြီးတော့တင်ယိုးထက်ကလေရင်ပြန်ကိုဆွဲဖြဲလို့ပြန်မလာသူဆရာမလေးကိုမျောလို့တငယ်ချင်းဝလုံးလေးတွေရဲ့သွေးစွန်းစာအုပ်လေးတွေပွေပိုက်လို့မနှက်ဖြံမှာညနာဆက်သိရဖို့ ਨੇ မနှက်ဖြံမှာအစအဟာရတခုခုရဖို့တကိုးရှိမဲ့ဖရာထံဆုတောင်းကြတော့တယ်ဝလုံးပုံချင်းထက်ကခေါင်းလောင်းတန်အစုံးမှာမျက်ခင်းလေးတွေဟာကဘာမကြေဘူးတခြင်း ਨੇ ကြောင်းစင်ခဲ့ကြတယ်နေသွင်းနိုင်
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တော်လိုင်းရေးတက်ဂီတာမှာတော့မိချစ်အဖွဲ့ကတီးဆိုထားတဲ့ Revival လို့အမည်ရတဲ့တော်လိုင်းရေးတက်ဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
တော်စုတောင်းခါရတဲ့ငူတန်များအတ္တမပကစိတ်ခေါ်တန်နေတဲ့အနာဂတ်တစ်တည်းရဲ့အကန်တရားဖဲလူအရာခမတားစီလို့မရနိုင်ဘူးယုံကြည်ချက်များတကူတော်လှန်ရစ်တစ်ခုတွက်ညစ်တစ်ခုပြက်မန်တရားသင်္ကန်းဆောင်များစီးပူလျက်ချုံလာမဲ့အနာတရားတွေမြည်ဘူးထက်တီယုံကြည်ရခိုင်ဆွေရီးကီးတစ်ခုဆက်လွတ်လိုက်တာကမိုင်းတစ်ခုပါပြည့်ရအောင်တဲ့ဉွေလျံလို့ငါဟစ်ချွေမန်တန်ဒီမြိုင်လို့ငါစစ်အစ်စချင်းများနဲ့အာနာရှင်တိုက်ကိုပြစ်ပင်ပြန်ရနိုင်အောင်လားအနာဂတ်ချို့ပြန်ကြနိုင်အောင်လားကဘာကဟုတ်ဖက်ကောင်းကင်မှာလင်းနေတဲ့ခြေလေးကြီးငင်းမျောကပြောစရာတွေမရှိနိုင်တဲ့နေရာကမျိုးပြက်တောင်းတဲ့တယောက်ဖေးမှယဉ်ကျေးလန်းကိုအဆုံးထိကိုလက်တွဲရင်းရှစ်ဆက်ချတော့မှာကဘာတဲ့ကိုမန်မယစ်စစ်ဆိုးနေအောက်ကနေမင်းတို့တွေကူချိန်မှာပြေးထွက်လာတော့ကွာလစ်စ်တစ်ဘွတ်တစ်တီရောက်လာမယ်ခစ်တယ်မှာစစ်တစ်တီအားလုံးဒီဆောက်ခါရဲ့ပြီးတဲ့ကိုရှင်းခဲ့မယ်စစ်ဆိုးရဲ့စိတ်တော့ပြီးသားပါရဲ့ဆိုးချိုးတွေအားလုံးကိုမြစ်ကလည်းမောက်ခါရဲ့လောင်လာတော့သားတွေအတွက်ခါတယ်ပဲရှင်းခဲ့ဒီတစ်ခါကငါတို့အတွက်နာကတ်အစ်စ်တစ်ဖက်ရောက်လာမယ်တိုက်ပွဲအတွက်လေးဦးရဲ့စူးစီးမှုအားတွေနဲ့ဓာနေတဲ့အောင်ရန်သူဒေးဆန်
ဒီနေ့ကြီးတဲ့တေးမှန်စွာဆုံးဟစ်ကျွင်းညာခြေတူးနဲ့စစ်မိတ်စာဆောက်ခွက်ကိုပြေးကန်ပုံကန်သူ့အိတ်ထန်ငရဲဥဒါနှိပ်ပန်ကဘာကြီးကိုစေးကြောဖို့လူငယ်တွေစတဲ့ခံဒါမှခင်ပြနေရများကြလက်တတူကြီးချိတ်ဆက်ထားပါကျွလွန်သောသူတွေနဲ့နေရလေးပါများကြကလွတ်မြောက်မှုဟာရှေ့မှာကျိုးလင်းနေပြီရဲပေါ Stand the fuck up and face it
ရစုံပဲလာလို့တီးနေဟာပြေးကတော့တွားတိုင်ရကရှေ့မှာကျောက်ဆုပ်ပြီးတော့နေမှာလာပြောက်ချက်ခွေးချက်တော့လည်းလုံးဝရက်ကမတော်ဒါစီကန်တချာကရောက်ဆုံးတတ်တမြကျွလွန်သူများအော်နေလားတဲ့ကကြားမနေမထားဘူးဘယ်သူကမလုပ်လို့များဖဲချလထားကိုချက်ပြေးလို့ပါလေဆုံးပြီးတော့လက်ခါချဆိုတရားတော်စစ်ဒီရဲ့ဘာမှမဖြစ်ငါပြောလို့ကြားစားပြင်းဒီကိစ္စတော့လည်းမကြည့်ရမှာဟုတ်သူတီး Shout everybody my fucking loud the street Oh my god you don't have to be out that be down that be can't be let down like this Sack down and let down some of the job that I shop Look up all cuz I been that shit you just saw go If I won't get no kind of put up that lucha No we can't stop up with the shit that lucha
ဘုံခုချင်းတဲ့ကစာအန်တန်တဲ့ကူချာလာ
ချာလာချာလာ
ဟာမဲသွားတဲ့ခလေးလေးရဲ့ငူတန်ကူချာလာ
ချာလာချာလာ
လူလီပါလူလီမဲဦးရဲ့ကြီးတန်ကူချာလာ
နောက်ပဲပင်ပန်းနေပြီရှက်တက်လို့ရတဲ့ကြောင့်မင်းပင်ပန်းနေချိန်နဲ့ဒီချက်သတိရပါ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.64 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မ မြေသားညီငယ်ရေးအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်နဲ့လူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်